ကာဇာမားရှိတဲ့စစ်သွေးကြော်တွေကိုလေကြောင်းကနေချီးချဲဆက်ထိုးစစ်ဆင်ဖို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နတန်ယာဟူးကအစ္စရေးစစ်တပ်ကိုအမိန့်ပေးလိုက်ပြီးတော့ကာဇာနယ်ဆက်ကိုလည်းစံချက်ကကားတွေအမြောက်တွေပါဝင်အစ္စရေးတပ်တွေကိုဆေးလွတ်လိုက်ပါတယ်။စစ်သွေးကြော်တွေကမနေ့စနေနေ့ကဟမတ်စ်တွေထိန်းချုပ်ထားတဲ့ကာဇာဒေသကနေအစ္စရေးတောင်ပိုင်းကိုဒုံးကျည်တွေနဲ့တိုက်ခိုက်ခဲ့ပြီးတော့ဒါကိုအစ္စရေးဘက်ကလေကြောင်းကနေရောစံချက်ကကားတွေနဲ့ပါပြန်ပြီးတော့တုံ့ပြန်တိုက်ခိုက်ခဲ့ပါတယ်။အစ္စရေးရဲ့တိုက်ခိုက်မှုကြောင့်ကိုဝန်ဆောင်မိခင်နဲ့ကလေးငယ်တူပါဝင်ပါလက်စတိုင်း၄ဦးသေဆုံးသွားတယ်လို့ဂါဇာကျမ်းမာရေးတာဝန်ရှိသူတွေကပြောပါတယ်။ဒါပေမဲ့အစ္စရေးရဲ့အဆိုအရတော့စစ်သွေးကြော၈ဦးသေဆုံးတယ်လို့ဆိုပါတယ်။ဟမတ်စ်ဘက်ကဒုံးကျည်နဲ့တိုက်ခိုက်တာကြောင့်အစ္စရေးဘက်မှ၁ဦးသေဆုံးပြီး၄ယောက်ဒဏ်ရာရသွားခဲ့ပါတယ်။အစ္စရေးရဲ့ဒုံးကျည်တစ်ခုကဂါဇာမှာရှိတဲ့တူရကီကအနာဒိုလူသတင်းဌာနအဆောက်အုံကိုထိမှန်သွားခဲ့ပြီးဒါကိုတူရကီဘက်ကအပြင်းထန်ရှုတ်ချခဲ့ပါတယ်။စစ်သွေးကြော်တွေဟာအစ္စရေးနယ်မြေထဲကိုဒုံးကျည်400ထပ်မင်းနဲ့ပြစ်ခတ်တိုက်ခိုက်ခဲ့ပြီးအစ္စရေးရဲ့လေကြောင်းရန်ကာကွယ်စနစ်ကဒုံးကျည်ဒါဇင်ပေါင်းများစွာကိုကာကွယ်ဟန်တားနိုင်ခဲ့တယ်လို့ပြောပါရခင်ဗျာ။